ကမ္ဘာတဝန်းစီးပွားရေးအခြေအနေတွေမရေမရာဖြစ်နေပေမဲ့မြန်မာနိုင်ငံကတော့ရှေ့လာမယ့်နှစ်တွေမှာအလားအလာတွေကောင်းနေတယ်လို့ကမ္ဘာဘဏ်ရဲ့ခန့်မှန်းချက်အစ်ကဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းအခြေခံအဆောက်အုံလုပ်ငန်းတွေမှာတိုးတက်ဖို့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့လိုအပ်နေဆဲဖြစ်ကြောင်းလည်းလုပ်ငန်းရှင်တွေကသတိပေးနေပါတယ်။ကမ္ဘာဘဏ်ကဒီကနေ့သုံးသက်ချက်ထုတ်ပြန်လိုက်တဲ့ရန်ကုန်မြို့ကအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအပြည့်အစုံပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးကပြီးခဲ့တဲ့2018ခုနှစ်ထဲမှာမတည်ငြိမ်တဲ့အခြေအနေတွေကိုကြုံတွေ့ရပေမဲ့အခုနှစ်မှာတော့အချိန်ပြန်ရလာပြီလို့ကမ္ဘာဘဏ်ကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးမှာအားနည်းနေရာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလောင်းသာစီစီအတက်ကြနဲ့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံပေါ်ကုန်သွယ်ရေးအထူးခွင့်ရေးရုပ်သိမ်းနိုင်တာတွေလို့ပြင်ပကရိုက်ခတ်မှုတွေကြုံရနိုင်တဲ့အနေအထားကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံကရည်မှန်းထားတဲ့ရေရှည်ခန့်မြဲပြီးဟန်ချက်ညီရဲ့ဖွံ့ဖြိုးမှုတွေအကောင့်အထက်ပေါ်နိုင်ဖို့အစိုးရရောပုဂ္ဂလိကပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ် Gavor Sarsian ကပြောဆိုခဲ့ရပါကမ္ဘာ့ဘဏ်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပဲလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်သူတွေကလည်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်စိန်ခေါ်မှုတွေကိုသတိပေးခဲ့ကြတာပါ Yuma Strategy Holdings အမှုဆောင်ရာရှိချုပ် Melvin Pan ကတော့လျှက်စစ်တာလို့စီးပွားရေးလုပ်ငန်းတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အရေးကြီးရလို့ VOA ကိုအခုလိုပြောပါတယ
် So I think there are lots of investors who are looking to invest in Myanmar especially for the infrastructure so that is electricity that's
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့လုပ်မဲ့လုပ်ငန်းရှင်တွေကအခြေခံအဆောက်အုံတွေအထူးသဖြင့်လျှက်စစ်နဲ့လမ်းတွေကောင်းကောင်းရဖို့မျှော်လင့်တာမှာစီမံကိန်းကြီးကြီးတွေဆိုရင်အစိုးရနဲ့ဆက်နွယ်နေတော့အစိုးရကွန်မြူနတီလိုတဲ့လုပ်ငန်းကြီးတွေအတွက်ပေါ့လုပ်ငန်းသေးတွေပြီးတော့လူတတော်များများကလျှက်စစ်အတွက်စိုးရင်ကြတယ်ဒါကလျှက်စစ်အတွက်ကုန်ကြစရိတ်ထက်လျှက်စစ်ပုံမှန်ရဖို့အတွက်ပါလာလိုက်ပြက်လိုက်ပြီးတော့စက်ရုံတွေကစက်တွေကိုနှိုးလိုက်ရက်လိုက်နဲ့ဈေးစက်တွေဝယ်ရတယ်ဒါတွေကကုန်ကြစရိတ်ကြီးတာပ
ါမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ဘဏ္ဍာနှစ်မှာ 6.5 ရာခိုင်နှုန်းရှိမယ်လို့လဲကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။အထူးသဖြင့်စောက်လို့ရေးအထည်ကျုံးနဲ့ဝန်ဆောင်မှုလုပ်ငန်းတွေဒီနှစ်ထဲမှာပြန်အားကောင်းလာမယ်လို့လဲမျှော်လင့်ထားတာပါ။ဒီအခြေအနေတွေကိုထိန်းနိုင်မှုကတော့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်သွားဖို့လိုအပ်တယ်လို့လဲရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပရဲ့ကမ္ဘာဘဏ်ရဲ့အစီအစဉ်ကစားထုတ်ပြန်တဲ့အခမ်းအနားမှာပါဝင်ဆွေးနွေးသူတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခိုင်ကပြောပါတယ
်အခုကျတော့လေပြန်တက်တော့လေ 6.5 ပဲတက်တယ်ဆိုနည်းသေးတယ်ပေါ့အဲ့ကျတော့ဘာလဲဆိုသူ့ရဲ့ခေါင်းစဉ်က building reform momentum ဆိုကျွန်တော်တို့မှာတိုင်းပြည်မှာစီးပွားရေးအရာပေါ့စီးပွားရေးအဆောက်အအုံအရာပြုပြင်ပြောင်းလဲစရာတွေအများကြီးရှိသေးတယ်အဲ့ဒါကိုအချိန်အဟုန်ရအောင်လုပ်ရမယ်လို့ဟိုဒါ World Bank ကကျွန်တော်တို့သတိပေးလိုက်တာပေါ့နော
်စီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းထားနိုင်ဖို့ငြိမ်းချမ်းရေးနဲ့လုံခြုံရေးအရေးပါရဲ့အခမ်းအနားမှာရှိနေရကိုလည်းကမ္ဘာ့ဘဏ်ရဲ့အစဉ်ကစားကထောက်ပြထားသလိုပညာရေးကျန်းမာရေးနဲ့လျှက်စစ်တာဖူလုံရေးလိုအပ်ချက်တွေကိုလည်းထောက်ပြထားပါတယ်။ဒီလိုအပ်ချက်တွေအတွက်ကမ္ဘာ့ဘဏ်ကနည်းပညာနဲ့ငွေကြေးအကူအညီတွေပေးရသွားမှာဖြစ်ကြောင်းကိုလည်းကတိပြုပြောဆိုခဲ့ပါရဲ့ခင်ဗျာ။